ရှမ်းပြည်တိုးတက်ရေးပါတီရဲ့
ဟုတ်ကဲ့ပါရှမ်းပြည်နယ်တောင်ပိုင်းကြည်တိမြို့နယ်အတွင်းကSSA
ဒီနေ့အဲ့ဒီကြည်တိကိုတို့ဟတ်စကီပါဟတ်စကီလာစင်မယ်လို့တတိယရတယ်အဲ့ဒါတို့တိုင်းချုပ်လာပါလားဒီမှာလာကုပေးမယ်လို့ပြောတာပဲအင်းအပေါင်းနဲ့တထောင်ကျော်သွားမယ်တကယ်တို့ကဝမ်ဟိုက်ကိုတိတ်မဲ့တိုက်ပွဲမျိုးစီမနေတော့ခုတော့ခံတိုက်နေတော့မှကျွန်တော်တို့တတ်နိုင်တော့ခံတိုက်နေမှာခုရရေချေစိုက်ထားတဲ့တောင်ကျောတွေမှာပေါ့အဲ့ဒီနမ်ကိုက်ဖို့တခြားပေါ့အဲ့ဒီနေရာကြားသွားရင်ကျွန်တော
ပြင်းပြင်းထန်ထန်ပြစ်ခတ်မှုတွေရှိခဲ့တယ်လို့ရှမ်းပြည်တိုးတက်ရေးပါတီရဲ့ပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ်တိုက်ပွဲကဒီနေ့လည်းပြင်းထန်နေတယ်ခင်ဗျကျွန်တော်အဲ့ဒီနမ်ကိုက်ဖက်နေရာပါပဲဟိုစစ်ကူလာတဲ့20နှစ်တွေနဲ့60ခုမှအဲ့ဒီမှာတိုက်ပွဲပဲပြင်းထန်တယ်ဖြစ်နေပြီးတော့ဒီနေ့မိုင်းရိုက်ဖက်ကစစ်ကားပေါ့20စီးပေါ့ဘယ်တာဘယ်တာတော့မသိတော့အဲ့ဒီမှာ ินลาพี่แล้วแกนใส่มาม่าน่ะเปลี่ยนปิดเอาว่าฉันรอบรู้ตะเนลงมั้ยทีนี้ตะเนลงมั้ยโหแก่น่ะเสมามาด้วยนอกถ้าชิดติดชิดนี่ด้วยนะปิดอ่ะอลงเตียแล้วใช่มั้ยทีนั้นที่ใครมูรอโหไต้ป้อยอ่ะไอ้นี่มาอตินทานฟิดอจะซ้องตายายะซีนเนี่ยอติจําเตียเดียวเปีย
ดีโลเล่นแน่จีตัวเนี่ยปิดขัดหมู่จอกไต้ป้อยผิดป้อยหาตีดักก็ฟัดนายยัวเคปอนยัววะเมนยัวดูกูบาเล่นแน่จีตัวจะยောက်ไข่บีหยัวตาฤาที่ใครมูชื่อเนี่ยเลยสุบิแม้แหละตีช้าตีบิ้วเช็ดတော့ไม่อยากได้บาวยခင်ก็เหมี่ยวป้ายชั้นปี่ตัดหมดลูกขอได้ဘူဂျုတ်ဗန်ဖာကောင်းဆောင်နဲ့ SSC မြောက်ပိုင်းတပ်ဖွဲ့ဟာမြန်မာစစ်ဆိုးရကနေတိုက်တွန်းဖိအားပေးထားတဲ့နေကြာဆောက်တပ်တွင်ပြောင်းလဲရေးကိုလက်မခံညှဉ်းဆန်ခဲ့ပြီးနောက်ပိုင်း2010ခုနှစ်မတ်လမှာမြန်မာစစ်တပ်ကနေပြီးတော့ရှမ်းပြည်တိုးတက်ရေးပါတီကိုစတင်တိုက်ခိုက်လာရကနေနှစ်ဖက်တိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပါတယ်။အခုတိုက်ပွဲဟာအရင်ကထက်ပိုမိုပြင်းထန်လာတယ်လို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။
ဒီတော့ပြည်တဲ့တိုက်ပွဲတွေနဲ့ဆိုင်တော့ဒီတိုက်ပွဲကရလက်ကြတယ်ပြင်ထန်ဆုံးလည်းဖြစ်တယ်ခင်ဗျအနည်းဆုံးကျွန်တော်ကနှစ်နာရီသုံးနာရီလောက်ပဲတိုက်တယ်ကွာအခုက၄-၅ရက်ရှိတော့ပြီကွာ
ဇူလိုင်လ23ရက်နေ့မွန်းလွဲ2နာရီကျော်လောက်မှာရှမ်းပြည်တောင်ပိုင်းကြည်သီးမြို့နယ်မြောက်ဘက်မိုင်းရဲနဲ့ဝမ်ဟိုင်းလမ်းမပေါ်မှာရှိတဲ့နန်ကန်ဖိတ်စခန်းကို SSA တပ်ဖွဲ့တွေကနေဝိုင်းဝန်းပိတ်ဆို့ထားစင်မှာပဲအစိုးရစစ်တပ်ကနေလေရင်ပြန်နဲ့ဘုံကျဲတိုက်ခတ်ခဲ့တယ်လို့ SSA မြောက်ပိုင်းတပ်ဖွဲ့ရဲ့ခေါင်းဆောင်တွေကပြောပါတယ်ဇူလိုင်လ17ရက်နေ့နဲ့22ရက်နေ့မှာဖြစ်ပွားခဲ့တဲ့ SSC မြောက်ပိုင်းဌာနချုပ်ရှိရာဝမ်ဟိုင်းအနီးကနန်ခါပိတ်တိုက်ပွဲမှာဆိုရင်မြန်မာစစ်တပ်ဘက်ကနေထိခိုက်မှုများပြားနေခဲ့လို့အခုလိုဘုံကျဲတိုက်ခိုက်လာတာဖြစ်တယ်လို့ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်အခုလိုမြန်မာစစ်တပ်အနေနဲ့အင်အားတိုးပြီးစခန်းသိမ်းစစ်ဆင်ရေးပြစ်လုလာပေမဲ့လည်း SSA SSPP ကရှမ်းပြည်တိုးတက်ရေးပါတီတပ်ဖွဲ့အနေနဲ့ကတော့အစွမ်းကုန်ခုခံတိုက်ခိုက်သွားမယ်လို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်ခင်ဗျာ